မြန်မာတနိုင်ငံလုံးအပြစ်ခတ်ရရေးနောက်ဆုံးမူကြမ်းရဖို့အစိုးရနဲ့တိုင်းရင်းသားတပ်တွေအပြစ်ဒဏ်ညှိနှိုင်းတဲ့နေရာမှာသဘောထားကွဲလွဲတာတွေများလာတဲ့အတွက်နောက်ထပ်ဆွေးနွေးရမယ့်အနေအထားကိုရောက်လာတယ်လို့တက်ရောက်သူတွေကဆိုပါတယ်အခုလိုဖြစ်လာရတာကတိုင်းရင်းသားလက်နက်ကိုင်တပ်တချို့လှုပ်ရှားမှုတွေပေါ်တပ်မတော်ဘက်ကစိုးရိမ်လာပြီးဆက်ညှိနှိုင်းအဖြေရှာရမှာနောက်တွန့်နေတယ်လို့ဒီဆွေးနွေးပွဲတက်ရောက်သူတွေကသုံးသပ်ပါတယ်ဒီအကြောင်းကိုကိုဝင်းမင်းကတင်ပြထားပါတယ
်ဟုတ်ကဲ့ပါဒီအဖြစ်ခက်ရရေးစာချုပ်မူကြမ်းရဖို့နှစ်ဖက်ကိုယ်စားလှယ်တွေရန်ကုန်မှာ6ကြိမ်မြောက်အဖြစ်တနင်္လာနေ့ကနေစပြီးဆွေးနွေးနေတာကနောက်ဆုံးကြံနေတဲ့အချက်၄-၅ချက်ကိုသဘောတူနိုင်ဖို့ပါပြီးခဲ့တဲ့တစ်ခေါက်ဩဂတ်လဆွေးနွေးပွဲမှာတုန်းကဖက်ဒရယ်မူပေါ်တပ်မတော်ကိုယ်စားလှယ်တွေဘက်ကပါထူးထူးခြားခြားမူရသဘောတူညှိနှိုင်းပေးခဲ့လို့ဒီတစ်ခေါက်မှာလည်းဒီမူကြမ်းကိုနောက်ဆုံးအဆုံးသက်ညှိနှိုင်းနိုင်လိမ့်မယ်လို့မျှော်လင့်ချက်တွေဖြစ်လာခဲ့ပါတယ်အခုလိုအပြစ်သက်ညှိနှိုင်းရေးမျှော်လင့်ချက်ဖြစ်ရတာကလည်းနောက်တစ်ဆင့်သမိုင်းဝင်မဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုတက်နိုင်ဖို့ပါဒါပေမဲ့အခုတစ်ခေါက်၅ရက်တာဆွေးနွေးပွဲတဝက်ကျော်လာတဲ့တတိယမြောက်နေ့ဗိုလ်သူးနေ့အပြီးမှာတော့နှစ်ဖက်ညှိနှိုင်းမှုတွေဟာမမျှော်လင့်ပဲပိုခက်လာပြီးသဘောထားကွဲမှုတွေပိုများလာပါတယ်အဓိကဖြစ်ရတဲ့တစ်ချက်ကတော့လက်ရှိကြံနေတာတွေဆွေးနွေးတာအပြင်အရင်သဘောတူခဲ့တာတချို့အပေါ်မှာပါနှစ်ဖက်ယူဆပုံကွဲလာလို့ဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်သူတွေကဆိုပါတယ်အခုလိုညှိရခက်လာတာကြောင့်ဒီတစ်ခေါက်ဆွေးနွေးပွဲမှာနောက်ဆုံးမူကြမ်းရရေးအပြီးမတက်နိုင်ပါကိုစိုးရင်တန်တွေထွက်ပေါ်လာပါတယ်ဒီအကြောင်းအသေးစိတ်သိရဖို့ဒီဆွေးနွေးပွဲမှာတိုင်းရင်းသားတပ်ပေါင်းစု NCCT ခေါ်တနင်္ဂနွေဆိုင်ရာအဖြစ်ခက်ရရေးညှိနှိုင်းရေးအဖွဲ့ဘက်ကအဓိကဦးဆောင်ဆွေးနွေးတဲ့ KNU ကအမျိုးသားအစည်းအရုံးအထွေထွေအတွင်းမူဖရိုကွက်ထူးဝင်းကိုမေးခဲ့ပါတယ်ဖရိုကွက်ထူးဝင်းကဒီတစ်ခေါက်မှာအပြီးတက်နိုင်မယ်လို့မထင်ဘူးလို့ဆိုပါတယ
်ဟုတ်ကဲ့အဲ့ဒီဘောကဖြစ်တော့ဘောနော်တချို့ချက်တွေကကျွန်တော်တို့ကလည်းချက်ဒီမှာလည်းဒီတဆိုင်ရပတ်ဒီကတက္ကသိုလ်ရခေါင်းဆောင်တွေကပြန်ပြီးတော့တုံးတော့ဖို့အဆူပြုတဲ့အပေါ်မှာကျွန်တော်တို့ကလည်းပြန်ပြီးတုံးတော့အောင်လို့ဆိုတော့လေဒီပြည်လူရတဲ့ပုံမှာဒီချိန်ထဲတော့အကုန်လုံးညီလေးတို့ပြည့်ပြတ်ပါတော့လို့ပေါ့
ဒါအပြင်ဒီအစည်းအဝေးကိုကိုယ်တိုင်တက်ခဲ့တဲ့အခြားအမည်မဖော်လို့တဲ့ကိုယ်စားလှယ်တချို့ကလည်းဒီတစ်ခေါက်အပြီးမတက်နိုင်တာကိုသဘောတူကြပါတယ်အဲ့ဒီတော့ဘာကြောင့်အခုလိုအပြီးမတက်နိုင်ပဲသဘောထားကိုလဲမှုတွေများလာတာလဲလို့စက်မေးရမှာတော့ဖရိုကွက်ထူးဝင်းကအခုကြံနေတာတွေအပြင်အရင်သဘောတူထားပြီးသားတွေကိုပါအသေးစိတ်ပြန်ဆွေးနွေးနေရလို့ဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီမူလကကျွန်တော်တို့ခြံတဲ့အကြောင်းအရာချက်လက်တော့ရှိသေးတာကတော့ဒါပေမဲ့တော်တော်နည်းတော့ပါပြီကျွန်တော်တို့ညနေဆောင်ရွက်မှုကဒီတစ်ချိန်ကတော့6ချိန်မြောက်လို့ပြောတာပေါ့နော်ဒါဒီတက်တက်မူချောင်းလည်းကျွန်တော်တို့အထက်ဒီဟိုစမလေးတီတူလိုရနေတတ်ပြန်မှုချပုံမှာဒီအခြေခံမျိုးတော့ကျွန်တော်ဆက်နေနေတော့တစ်ဖက်ကလည်းဒီအထက်ပိုင်းဆိုင်ရာကောင်းတွေကလည်းပြန်သုံးတာမစုပြလာတဲ့ပုံမှာတချို့သဘောတူကြီးတဲ့ချက်တွေပုံမှာကျွန်တော်တို့ပြန်သုံးတော့
ဒါအပြင်အမိမဖော်လို့တဲ့နောက်ထပ်အစည်းအဝေးတက်ခဲ့သူတို့ကလည်းအခုကြံတဲ့၅ချက်ကအရင်ဆွေးနွေးဖို့ခက်ခဲလို့နောက်ကိုရွှေ့လာတာဆိုတော့ဒီတစ်ခေါက်ဆွေးနွေးရခက်နေတာကသိပ်မထူးဘူးလို့ဆိုပါတယ်ဒါပေမဲ့ထူးခြားတာကတော့အရင်သဘောတူပြီးသားလို့ယူဆထားတဲ့ကိစ္စတွေမှာနှစ်ဖက်ယူဆပုံအတိအကျအသေးစိတ်ကွဲလွဲသွားတာကြောင့်အရင်ဟာတွေကိုပါပြန်ဆွံ့နေရတာပါလို့နှစ်ဖက်ခေါင်းဆောင်တွေကဆိုပါတယ်။အဲ့ဒီတော့ဘာကြောင့်အခုလိုအရင်သဘောတူခဲ့မှုပေါ်နှစ်ဖက်အမြင်အတိအကျမတူတာနဲ့ဆက်ညှိနှိုင်းရဖို့ခက်လာတာကဘာကြောင့်လဲလို့မေးရမှာတော့အမည်မဖော်လို့တဲ့ဆွေးနွေးပွဲတက်ရောက်သူတူကတက်မတော်အနေနဲ့မကြခင်ရပိုင်းတွေအတွင်းကင်းပြင်းနယ်မှာတိုင်းရင်းသားတွေနဲ့တင်းမာခဲ့လို့ဖြစ်တယ်။အဲ့ဒီထဲမှာတိုင်းရင်းသားတပ်တွေအနေနဲ့အစိုးရထိန်းချုပ်နယ်မြေထဲမှာယူနီဖောင်းမဝတ်ဖို့အစိုးရဘက်ကပြောတာကိုအထူးသဖြင့် KNU KNLA ငြိမ်းချမ်းရေးကောင်စီဘက်ကနေပြန်စင်ခေါ်ခဲ့တာနဲ့မြောက်ရီဘက်မှာအပြန်အလှန်ပြစ်ခတ်မှုတချို့ဖြစ်ခဲ့တာတွေကြောင့်အဓိကဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ဒီဆွေးနွေးပွဲတက်သူတွေနဲ့နှိစက်သူတူကလည်းတက်မတော်အနေနဲ့အခုလိုစပွဲဝိုင်းမှာဆွေးနွေးနေပေမဲ့မြေပြင်မှာဖြစ်လာတဲ့ပြဿနာတွေပေါ်စီရေးအမြင်ရစိုးရင်လွန်လာတာကနေနောက်ဆုံးမှာနောက်တိုင်းရင်းသားတပ်ပေါင်းစုတစ်ခုဖြစ်တဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေဖက်ဒရယ်တပ်မတော်ဖွဲ့ဖို့လူစုနေတယ်လို့ကောလာဟလသတင်းကြားပြီးအခုလိုညှိနှိုင်းပြည်သားတွေနဲ့ဆက်ညှိနှိုင်းမှုရှိနေတာတွေကိုနောက်ထွန်းနေလို့ဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်မို့အရင်မှန်းထားတဲ့နောက်တစ်ဆင့်ဖြစ်တဲ့နိုင်ငံရေးမူပေါင်းဆွေးနွေးပွဲတက်ဖို့ကတော့အနည်းဆုံးနောက်ထပ်2လ3လရွေ့သွားမှာမို့အစောဆုံးလွတ်နိုင်ရင်ဒီနှစ်ကုန်မှဖြစ်နိုင်မယ်လို့အစည်းအဝေးတက်ရောက်သူတွေကသုံးသပ်နေပါတယ်ခင်ဗျာ။